တချံအစိုးရရုံးပိတ်ရကာလဖြစ်ပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာနေပြည်တော်မှာဒီနေ့နေ့လယ်ပိုင်းအရေးကြီးအစည်းအဝေးတရက်ခေါ်ယူကျင်းပတယ်လို့သိရပါတယ်။အသေးစိတ်ကိုမသိရသေးပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဒုတိယထုတ်ပြန်ချက်ပါနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စဖြစ်မယ်လို့ယူဆမှုတွေရှိနေပါတယ်။ကိုရနိုင်ကဆက်သွယ်စုံစမ်းမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ရက်ပိုင်းတွင်ကမျက်စိခွဲစိတ်ကုသမှုခံယူခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမျက်စိခွဲစိတ်ကုသမှုကြောင့်အနားယူဖို့ရှိနေပေမဲ့လည်းဒီကနေ့ဧပြီလ14ရက်နေ့တကြံအကြက်နေ့မှာပဲနေပြည်တော်မှာအရေးပေါ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပါတယ်။ဒီကနေ့ကျင်းပခဲ့တဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမားရုံးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOA ကိုအခုလိုပြောပါတယ်
။ကျောင်းတော်ပေါ့နော်အရေးကြီးကိစ္စတွေပေါ့နော်။ဟိုရေးကြီးညီနိုင်ဖို့အချိန်အတိုင်းတားဖြင့်ဟိုလုပ်ဖို့စောင့်ဖို့ကိစ္စတွေသက်ဆိုင်ရာကျွန်တော်တို့ညီနိုင်ရဲ့အစည်းအဝေးထိုင်တယ်ပေါ့နော်။ဟုတ်အဲ့ဒါပါပဲ။ကျွန်တော်တော့ဒီဟိုဒီကြီးလှုပ်ရှားဖြတ်ဖြားကိစ္စလေးရှိကြလေးဒီအဲ့ဒါလေးဟို decision ပြီးဖြတ်တာမျိုးဒါမျိုးလောက်တာဖြစ်ပါတယ်ဟုတ်အစည်းအဝေးတစ်ခုလုပ်တယ်ဟုတ်ကဲ့ကျွန်တော်တော့ဟိုအသေးစိတ်တော့ကျွန်တော်ထုတ်ပြန်လို့မရှိပါဘူးအစည်းအဝေးတစ်ခုလုပ်ပါတယ်ရေးကြီးကိစ္စရပါတော့အဲ့ဒါလုပ်တယ်နောက်တစ်ခုကတော့ကျန်တဲ့ရုပ်ကိစ္စအရေးကြီးကိစ္စတွေလုပ်တယ်ပေါ့နော်ဟုတ်ကဲ့ဗျာအော်အရေးကြီးကိစ္စအဲ့လိုမျိုးပြောလို့ရမှာဗျာဟုတ်အဲ့ဒါတော့အသေးစိတ်တော့ကျွန်တော်ပြောလို့မရဘူးဗျာဟုတ်ဒီနေ့နာရီ45မှာဂျုံတက်တယ်ပေါ့နော်ပြီးရင်6နာရီ7မိနစ်အခုပဲဟိုရုံးဆင်းတယ်ပေါ့နော်ရောင်းနေဆင်းပါတော့ဒီကတော့သူ့မျက်စိနဲ့ပဲဆိုလို့ဟောကျွန်တော်တို့ဒီလိုလိုစိတ်ပူပါလို့တွေမရှိအောင်ပေါ့နော်အဲ့ရရဲ့နောက်အဲ့မျက်စိနဲ့နောက်ကျန်တဲ့သူ့လုံးဟိုစာရင်းတချို့လည်းအစားအများကြီးတော့မဖတ်ဘူးပေါ့နော်တချို့လည်းဟိုကြီးကြီးတာဆိုနည်းနည်းပါးပါးတော့ဖတ်နေ
နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ရုံးကဧပြီလ10ရက်နေ့ကထုတ်ပြန်လိုက်တဲ့ဒုတိယမြောက်ချင်းညာချက်မှာတော့ကျန်ရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာရေးအတွက်အများဆုံးဆောင်ရွက်တဲ့နေရာမှာသကြံကာလနဲ့တိုက်နေတာမို့သကြံအပီးအချိန်မီဆောင်ရွက်မယ်လို့ထုတ်ပြန်ထားပါတယ်။ဒါကြောင့်လည်းအခုအရေးကြီးတိုင်ပင်ဆွေးနွေးမှုတွေဟာသကြံအပီးမှာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်စေဖို့ဆောင်ရွက်ချက်ဖြစ်နိုင်တယ်လို့ယူဆမှုတွေလည်းရှိနေပါတယ်ခင်ဗျာ။